This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝပီးစည်ရနာရှင်ပြည်တို့မှကင်ဝေးပြီးကိုစိတ်နှပြချမ်းမချမ်းသာဘေးကင်းလုံလုံကြပါစေလို့ရေဒီယိုအန်ယူဂျီဖွေသားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့2025ခုနှစ်ဇူလိုင်လ10ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယိုအန်ယူဂျီရဲ့စီရေးသတင်းကောင်းလုံချက်တွေကိုလူဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ10ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ရေဖြူမှာစစ်ကောင်စီလက်နက်ကြီးကြောင်ဖခင်ဖြစ်သူနဲ့ကလေး3ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်တနင်္သာရီတိုင်းရေဖြူမြို့နယ်ကော်လိုင်းချေးရွာမှာစစ်ကောင်စီလက်နက်ကြီးကြောင်ဖခင်ဖြစ်သူနဲ့ကလေးငယ်3ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေထံမှသိရပါတယ်ဇူလိုင်လ9ရက်နေ့ညပိုင်းမှာကလိန်အောင်အခြေဆိုင်ခလာရ282တပ်ကနေလက်နက်ကြီး9လုံးပစ်ခတ်ခဲ့ရာကော်လိုင်းနဲ့မယန်းချောင်းကျေးရွာတို့မှာကြားရောက်ပောက်ခွဲခဲ့တယ်လို့ဆိုပါရီ။၎င်းလက်နက်ကြီးတလုံးဟာကော်လိုင်းရွာမိုင်တိုင်55အနီးဂါလန်ဘေးကဦးအေးခိုင်ရဲ့နေအိမ်အနီးမှာကြားရောက်ပောက်ခွဲခဲ့ရာမှာမိသားစုဝင်လေးဦးပွဲချင်းပြီးတေဆုံးခဲ့ကတဦးတန်ရာရရှိခဲ့တယ်လို့သိရပါရီ။တေဆုံးသူတွေဟာအသက်တစ်နှစ်အရွယ်နှင်းဝေနိုင်နှစ်နှစ်ခွဲအရွယ်မောင်ထိန်လင်းနိုင်17နှစ်အရွယ်မတ်ပွင့်ဖူးခိုင်နဲ့အသက်50အရွယ်ရှိတဲ့ဖခင်ဖြစ်သူဦးအေးခိုင်တို့ဖြစ်ကြပြီးတော့အသက်38နှစ်အရွယ်မိခင်ဖြစ်သူဒေါ်ပပဝင်းကတော့ဒဏ်ရာပြင်းထန်စွာရရှိခဲ့တာပဲဖြစ်ပါရယ်ခင်ဗျာဆလဘီလေချောင်းနဲ့လက်နေကြီးပြစ်ခတ်မှုကြောင့်ကင်းအင်းပြည်နယ်အတွင်းအရဲသား62ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်အတွင်းမှာတရားမဝင်အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုများကြောင့်ပြည်သူ33ဦးသေဆုံးခဲ့ပြီးတော့94ဦးထိခိုက်ဒဏ်ရာရရှိခဲ့ကာသေဆုံးသူများမှာအမျိုးသား15ဦးအမျိုးသမီး9ဦးကလေး2ဦးနဲ့အချက်အလက်အထိအကျမသိရသူ9ဦးပါဝင်တယ်လို့ကယင်နီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ထားပါတယ်လက်နက်ကြီးပစ်ခတ်ခြင်းများနဲ့ဒရုန်းပုံကျဲခြင်းအပြစ်မဲ့ပြည်သူကိုပစ်ခတ်ခြင်းမိုင်းနှိမ့်ခြင်းများကြောင့်ပြည်သူ29ဦးသေဆုံးက114ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့သေဆုံးသူများမှာအမျိုးသား18ဦးအမျိုးသမီး3ဦးကလေး6ဦးပါဝင်ကအချက်အလက်အတိအကျမသိရသေးသူ2ဦးပါဝင်တယ်လို့သိရပါတယ်တရားမဝင်အကြမ်းဖက်စစ်တပ်ဟာကင်းနီပြည်အတွင်းအရက်သားပြည်သူများကိုပြစ်မှတ်ထားကာစစ်ရာဇဝတ်မှုများကျူးလွန်နေသည်သာမကပြည်သူနေအိမ်များအားမိရှုဖျက်ဆီးကာပြည်သူများရဲ့အခြေခံစောင့်ဝတ်နေရေးအတွက်ကုန်စည်စည်းစိမ်မှုများကိုလည်းပြတ်တောက်စီရန်ရည်ရွယ်ချက်ရှိရှိဖြင့်ရင်လန်းချောင်းများပိတ်ဆို့ခြင်းပြည်သူအများနေထိုင်ရာဒေသများသို့စစ်စင်ရေးများအကြိမ်ကြိမ်ပြုလုပ်ခြင်းတို့ကိုဆောင်ရွက်နေခြင်းမှာကင်းနီပြည်သူများအားပြစ်မှတ်ထားကာလူမျိုးတုံးတက်ပြတ်မှုဆောင်ရွက်ရန်ကြိုးပမ်းနေခြင်းပင်ဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီအမှတ်39ခြေလင်တရင်အား109မမရှော့တိုက်တုံးဖြင့်တိုက်ခိုက်တဲ့တရင်ကိုတင်ပြပေးပါမယ်။ Brave Warriors for Myanmar BWM အဖွဲ့ဟာ KNLA တပ်မဟာနှင့်တရင်ငါးနဲ့ပူးပေါင်းပြီးမဟာမိတ်အဖွဲ့များဖြစ်တဲ့ Mountain Knights Civilian Defense Force MKCDF အဖွဲ့Anti-Khao People's Liberation Force ACPLF အဖွဲ့တို့နဲ့အတူ2025ခုနှစ်ဇူလိုင်လ10ရက်နေ့နေ့လယ်2နာရီမိနစ်30မှာတောင်ငူမြို့လေးမိုင်မှာရှိတဲ့စစ်ရှုံးကောင်စီရဲ့အမှတ်39ခြေလင်တရင်ခလာရ39အား109မမရှော့တိုက်တုံး3လုံးဖြစ်ပစ်ခတ်ရာမှာ သုံးလုံးစလုံးကိုရန်သူတပ်စခန်းအတွင်းသို့အောင်မြင်စွာပြစ်သွင်းနိုင်ခဲ့ကြောင်းအသိပေးထားပါသည်။တောင်ငူမြို့လေးမိုင်မှာအခြေစိုက်နေတဲ့စစ်ရှုံးကောင်စီရဲ့အမှတ်39ကိုခြေလင်းတက်ရင်ခလာရ39ဟာတောင်ပိုင်းတိုင်းစစ်ဌာနချုပ်တပခလက်အောက်ခံတပ်ရင်းတစ်ခုဖြစ်ပြီးနေမီတွင်တော်လိုင်းလှုပ်ရှားမှုများအတွက်အဟန့်အတားဖြစ်နေတဲ့ရန်သူတပ်စခန်းတစ်ခုဖြစ်နေတာကြောင့် KNL တပ်မဟာနှင့်တပ်ရင်း9ရဲ့နေမီစီရေးလိုအပ်ချက်အရာကျွန်ုပ်တို့မဟာမိတ်အဖွဲ့များကပူးပေါင်းပြီးတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။ခလာရ39ကိုတိုက်ခိုက်မှုအတွင်ရန်သူစစ်ကောင်စီဘက်မှတရင်ရိတ်ကကိုတောင်ဆက်ပစ္စည်းကိုတောင်နဲ့တရင်လူပြိုဘားတိုက်များမီးလောင်ပျက်စီးသွားခဲ့ကြောင်းနဲ့အရာရှိ2ဦးအခြားအဆင့်စစ်သည်3ဦးပွဲချင်းပြီးတည်ဆုံးခဲ့ကြောင်းအရာရှိ2ဦးနဲ့အခြားအဆင့်စစ်သည်6ဦးဒဏ်ရာရရှိခဲ့ကြောင်းလက်လန်းမီသောသတင်းရင်းမြစ်များထံမှကနဦးစုံစမ်းသိရှိထားရပါတယ်ခင်ဗျာ။ဆလဘီကေဒူမဒီတောင်ငူလေးတဲ့စခန်းကိုရှော့တိုက်ဒုံးများဖြင့်တရက်ထဲနှစ်ချိန်တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စေကောင်စီရဲ့ကေဒူမဒီတောင်ငူလေးတဲ့စခန်းကို19မမရှော့တိုက်ဒုံးများဖြင့်တရက်ထဲနှစ်ချိန်တိုက်ခိုက်ခဲ့တယ်လို့ Brave Warriors for Myanmar BWM ကထုတ်ပြန်ထားပါရီ။ဇူလိုင်လ10ရက်နေ့မနက်4:33မိနစ်အချိန်မှာ19မမ12လုံးပစ်ခတ်ခဲ့ရမှာလေးလုံးသာအောင်မြင်စွာပစ်ခတ်နိုင်ခဲ့ပြီးတော့စစ်ကောင်စီဘက်ကပြန်လည်ပစ်ခတ်မှုများကြောင်းလုံခြုံရေးအရာပြန်လည်ဆုတ်ခွာခဲ့ရတယ်လို့ဆိုပါရယ်။ည7:55မိနစ်မှာစစ်ကောင်စီဘက်ကလက်နက်ကြီးများပစ်ခတ်နေတဲ့ကြားက19မမရှော့တိုက်တုံး10လုံးကိုထပ်မံပစ်ခတ်ခဲ့ရမှာ9လုံးကိုအောင်မြင်စွာပစ်ခတ်နိုင်ခဲ့တယ်လို့သိရပါရယ်။ပစ်ခတ်ခဲ့တဲ့ရှော့တိုက်တုံးများဟာတောင်ငူလီတဲ့အတွင်ကြားရောက်ပေါက်ကွဲခဲ့ပြီးတော့လီတဲ့အတွင်ထက်ဆင့်ပေါက်ကွဲသံများကြားခဲ့ရတယ်လို့ကနဦးသိရပြီးနောက်ဆက်တွဲအပြည့်စီများကိုတေးကြားစုံစမ်းပြီးဆက်လက်တင်းပြသွားမယ်လို့ဆိုပါရယ်။၎င်းစစ်စင်ရေးကို Brave Warriors for Myanmar BWM Mountain Knight Civilian Defense Force MKCDF Anti-Coup People's Liberation Force ACPLF တန်တော်မြောက်ပိုင်းအထူးဒေသတပ်ဖွဲ့နဲ့ KNL တပ်မဟာနှင့်တရင်ငါတို့ကပူပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ကျင်းရွှေမြေကျောင်းအတိုင်းစံတက်လာတဲ့စစ်တပ်ရေရင်အုပ်စုကိုတိုက်ခိုက်ခဲ့ရမှာတင်မောနှစ်စီးပျက်စီးပြီးတော့ထိခိုက်မှုရှိတဲ့တင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းစလင်းကြီးမြို့နယ်မှာကျင်းရွှေမြေကျောင်းအတိုင်းစံတက်လာတဲ့စစ်ကောင်စီရဲ့ရေရင်အုပ်စုကိုတိုက်ခိုက်ခဲ့ရမှာတင်မောနှစ်စီးပျက်စီးသွားခဲ့ပြီးတော့ထိခိုက်မှုအချို့ရှိခဲ့တယ်လို့မုံရွာအင်ပန်တာကထုတ်ပြန်ထားပါတယ်ဇူလိုင်လ10ရက်နေ့မွန်လွဲ7နာရီခန့်မှာတင်မော33စီးပါစစ်ရရင်အုပ်စုကိုဒေါ်လန်ဤတပ်ဖွဲ့များကစလင်ကြီးမျိုးနဲ့အတွင်းလက်နက်ကြီးလက်နက်ငယ်များနဲ့ကြားပြတ်တိုက်ခိုက်ခဲ့တာလို့ဆိုပါရီတိုက်ခိုက်မှုအတွင်းရှေ့ပြေးစစ်ရရင်တစီးမီးလောင်ခဲ့ပြီးတော့တစီးပျက်စီးသွားခဲ့ကမြစ်ကမ်းဘေးမှာရပ်ထားခဲ့ရတယ်လို့သိရပါရီဒါအပြင်စစ်ကောင်စီဘက်ကထိခိုက်သေဆုံးမှုရှိခဲ့ပေမယ့်အတိအကျကိုတော့မသိရသေးဘူးလို့ဆိုပါရီ၎င်းတိုက်ခိုက်မှုကိုစလင်ကြီးမျိုးနဲ့လက်ယုံတက်မုံရွာအင်ဖန်တာနဲ့အတူချင်းတွင်းဒိုင်နမိုက်ဆိုလိုအောင်ကြီးစလင်ကြီးတောင်ပန်ဒီအထူးပြောက်ကြားတပ်ဖွဲ့စလင်ကြီးငါမြင်ဆောင်ကွန်မန်ဒို4မုံရွာခရိုင်တပ်ရင်းလေးတပ်ခွဲနှင့် Golden Eagle မုံရွာခရိုင်နဲ့တိုက်နယ် B4 အဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါရယ်ခင်ဗျာဆလဘီမုံရွာအနီးစစ်ကောင်စီရဲ့စစ်တပ်လီတီတစီပြက်ကြတပ်သား2ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့နယ်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခအနီးမှာစစ်ကောင်စီရဲ့စစ်တပ်လီတီပါရာမိုတာတစီပြက်ကြပြီးတပ်သား2ဦးသေဆုံးခဲ့ကြောင်းဒေသတွင်းစီးရီးတဲ့ရင်မြင့်များကသိရပါရယ်။ဇူလိုင်လ10ရက်နေ့မနက်7:00နာရီဝန်းကျင်ကမှချင်းတွင်းမြစ်လက်ဝဲပတ်ချံခဝဲချင်းကျေးရွာဖုန်ကြီးကြောင့်အနီးမှာရင်းလီတီပြတ်ကျခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။ CDM ဘူကြီးစင်ရော်ကချင်းတွင်းမြစ်အတိုင်းတက်လာတဲ့ရေရင်တန်းတွေကိုလီတီနဲ့ကင်းထောက်ရင်ပြတ်ကျတာပါ။နာမခတဲကတက်လာတဲ့လီတီဟာခဝဲချင်းဖုန်ကြီးကြောင့်အနီးပြုတ်ကျခဲ့တာပါ။မောင်းသူ2ဦးဟာဆေးရုံရောက်ပြီးတော့ညနေ4:00ခန့်မှာဦးကောင်း၊နန်ယိုး၊ဇက်ယိုးကျိုးတန်ရများနဲ့တီဆုံသွားတယ်လို့ပြောကြားထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တပိတ်ချင်းမှာတိုက်ပွဲပြင်းထန်နေပြီးငါးမှန်ရွာကိုစစ်ကောင်စီတပ်ကပြန်လည်ထိန်းချုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တော်လိုင်းတပ်ဖွဲ့များကထိန်းချုပ်ထားတဲ့တပိတ်ချင်းမြို့နယ်မှာတိုက်ပွဲပြင်းထန်နေပြီးတော့ငါးမှန်ကျေးရွာကိုစစ်ကောင်စီကသိမ်းပိုက်ရရှိသွားတယ်လို့ People's Spring ကဖော်ပြထားပါရယ်။ဇုံလဆန်းပိုင်းကစတင်ပြီးတော့တပိတ်ချင်းမြို့နယ်ခုနှစ်မှန်ကျေးရွာမှာရှိတဲ့လျှက်စစ် Engineer တပ်စခန်းနဲ့တွင်းငယ်ကျေးရွာမှာရှိတဲ့အမှတ်73တပ်မတော်တမ်းမြင့်လေးကျင်ရေးကြောင်းတတက73တို့ကစစ်ကောင်စီတပ်သားများစစ်ကြောင်းထိုးလာရာကတိုက်ပွဲများဖြစ်ပွားခဲ့တာလို့ဆိုပါရီကျန်းရှိနေတဲ့တပ်ရင်းများကိုစစ်ကောင်စီကလေကြောင်းကနေအင်အားဖြည့်ပြီးတဲ့နောက် Wintree MI-35 နဲ့ drone များကိုအဓိကအသုံးပြုပြီးတော့စစ်ကြောင်းပြန်ထိုးလာခဲ့ရမှာ9မိုင်ကျေးရွာကိုသိမ်းပိုက်ရရှိသွားခဲ့တာလို့သိရပါရီ လက်ရှိမှာ6မိုင်နဲ့4မိုင်ကျေးရွာများကိုတော့တော်လှန်ရေးတပ်ဖွဲ့တွေကထိန်းထားဆဲဖြစ်ပြီးတိုက်ပွဲအတွင်းစစ်ကောင်စီတပ်မှဗိုလ်မှူးကြီးတပ်ဦးနဲ့ဗိုလ်ကြီးတပ်ဦးတီဆုံခဲ့ကအခြားအဆင့်များလည်းတီဆုံမှုရှိခဲ့ပြီးတော့တော်လှန်ရေးရဲဘော်များလည်းထိခိုက်ကြဆုံးမှုရှိခဲ့တယ်လို့သိရပါတယ်။တပိတ်ချင်းမျိုးကိုတော်လှန်ရေးတပ်ဖွဲ့များက9ရက်ကြာတိုက်ခိုက်ခဲ့ရပြီးတော့2024ခုနှစ်ဩဂုတ်လ25ရက်နေ့မှာအပိသက်သိမ်းပိုင်နိုင်ခဲ့ကစစ်ကောင်စီတပ်မှဒုတိယဗိုလ်မှူးကြီးစိုးမင်းသူအပါအဝင်စစ်တုံးဗန်များစွာကိုဖမ်းဆီးရမိခဲ့ပါတယ်။မြို့ကိုသိမ်းပိုင်နိုင်ခဲ့ပြီးမြင်မြို့နယ်တစ်ခုလုံးစစ်ကောင်စီတပ်သားများကင်းစင်သွားခဲ့တာမဟုတ်ပဲမြို့သိမ်းတိုက်ပွဲကထွက်ပြေးသွားခဲ့တဲ့စစ်သားများဟာတွင်းငယ်ရွာမှာရှိတဲ့တတက73နဲ့9မိုင်ရွာမှာရှိတဲ့လျှက်စစ်အင်ဂျင်နီယာတက်စကန်တို့မှသွားရောက်စုဝေးပြီးတော့ခန်းစစ်ပြင်ထားခဲ့ကြတာဖြစ်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီး2025ခုနှစ်ဇွန်လအတွင်းအလင်းဝင်လက်နက်ချစစ်တုံးပန်းစုစုပေါင်း290ဦးရှိတဲ့တင်ကိုတင်ပြပေးပါမယ်2025ခုနှစ်ဇွန်လအတွင်းစစ်ကောင်စီဘက်မှစစ်သားရဲပြည်သူစစ်အဖွဲ့ဝင်290ဦးအလင်းဝင်လာခြင်းလက်နက်ချခြင်းနဲ့စစ်တုံးပန်းဖမ်းဆီးခံရခြင်းများရှိကြောင်းပြည်သူ့ပန်းတိုင်ကသတင်းထုတ်ပြန်ထားပါသည်။အလင်းဝင်လာတဲ့စစ်ကောင်စီစစ်သားများမှာတနင်္သာရီတိုင်းမှ20ဦး၊မွန်ပြည်နယ်မှ4ဦး၊ရန်ကုန်တိုင်းမှ3ဦး၊မကွေးတိုင်းမှ6ဦး၊ပဲခူးတိုင်းမှ10ဦး၊မန္တလေးတိုင်းမှ9ဦး၊စကိုင်းတိုင်းမှ3ဦး၊ကရင်ပြည်နယ်မှ9ဦးနဲ့ရခိုင်ပြည်နယ်မှ50ဦးစုစုပေါင်းစစ်ကောင်စီစစ်သား100ဦးအလင်းဝင်လာခဲ့ပြီးတော့အဲ့ဒီထဲကမှ52ဦးမှာစစ်မှုထမ်းတပ်သားတွေများဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်စစ်ကောင်စီရဲတပ်ဖွဲ့ဝင်များမှမန္တလေးတိုင်းမှ1ဦးပဲခူးတိုင်းမှ1ဦး၊စကိုင်းတိုင်းမှ2ဦးနဲ့မကွေးတိုင်းမှ1ဦးတို့အလင်းဝင်လာခဲ့ပြီးတော့စကိုင်းတိုင်းမှပြည်သူစစ်4ဦး၊ပဲခူးတိုင်းမှပြည်သူစစ်1ဦးနဲ့မကွေးတိုင်းမှပြည်သူစစ်1ဦးတို့အလင်းဝင်လာခဲ့ကြတယ်လို့သိရပါတယ်ထို့အတူကရင်ပြည်နယ်မှစစ်ကောင်စီစစ်သား50ဦးလက်နက်ချခဲ့ပြီးတော့ဖမ်းဆီးခံရတဲ့စစ်တုံးပန်းများမှာမန္တလေးတိုင်းမှစစ်သား10ဦး၊စကိုင်းတိုင်းမှစစ်သား9ဦး၊ပဲခူးတိုင်းမှစစ်သား23ဦး၊ကရင်ပြည်နယ်မှစစ်သား4ဦး၊မကွေးတိုင်းမှစစ်သား45ဦးစုစုပေါင်းစစ်ကောင်စီစစ်သား89ဦးတို့ကိုဖမ်းဆီးရမိခဲ့ကာ၎င်းတို့အနက်မှ3ဦးမှာစစ်မှုထမ်းတပ်သားတွေများဖြစ်တယ်လို့ဆိုပါတယ်။အလားတူပဲခူးတိုင်းမှရဲ2ဦးနဲ့စကိုင်းတိုင်းမှပြည်သူစစ်18ဦးတို့ဖမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါတယ်။ပြည်သူ့ဘဏ်တိုင်ကကောက်ယူထားတဲ့မှတ်တမ်းများအရ2025ခုနှစ်ဇန်နဝါရီလမှဇွန်လအထိအလင်းဝင်လက်နက်ချစစ်သုံးပန်းစုစုပေါင်း1492ဦးအထိရှိကြောင်းအသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။စီရီသတင်းကောက်လို့ချက်ပြီးမှတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။အခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ10ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပို့ပို့ပါ။ပထမဦးစွာတင်ဆက်ပေးမယ့်သတင်းကတော့2025ခုနှစ်ဇွန်လအတွင်းအကြံဖက်ဆဲလ်စုကျူးလွန်ခဲ့တဲ့လူအခွင့်ရေးချိုးဖောက်မှု932မှုရှိတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်2025ခုနှစ်ဇွန်လအတွင်းအကြံဖက်ဆဲလ်စုကျူးလွန်ခဲ့တဲ့လူအခွင့်ရေးချိုးဖောက်မှု932မှုရှိခဲ့တယ်လို့အမျိုးသားညညရေးအစိုးရလူအခွင့်ရေးဆိုင်ရာဝန်ကြီးဌာနကတင်ထုတ်ပြန်ပါတယ်ဇွန်လအတွင်းမှာမန္တလေးဟာလူအခွင့်ရေးချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီး116မှုရှိခဲ့ကလေကြောင်းတက်ခတ်ခံရမှုအကြိမ်ရေအတွက်အများဆုံးအနေနဲ့လဲမန္တလေးဟာ55ကြိမ်ထိတက်ခိုက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ဇွန်လအတွင်းလေကြောင်းတက်ခိုက်ခံရမှုကြောင့်ဗုဒ္ဓဘာသာ၊ဘာသာရေးအစအုံ15လုံး၊ခရိယန်ဘာသာ၊ဘာသာရေးအစအုံ6လုံးနဲ့မန္တလေးတိုင်းအတွင်းရှိကျန်းမာရေးအစအုံ3ခုပြည့်စုံဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။ဇွန်လအတွင်းလေကြောင်းတက်ခိုက်ခံရမှုကြောင့်တိစုံသူ90ဦး၊ထိခိုက်ဒဏ်ရာရရှိသူ296ဦးရှိခဲ့ပြီးအစုလိုက်ပြုံလိုက်တက်ဖြတ်ခံရမှုကြောင့်တိစုံသူ55ဦးရှိတယ်လို့ထုတ်ပြန်ထားပါတယ်ရှင်။ခုဆက်လက်ပြီးတင်ဆက်ပေးမယ့်တဲ့ရင်ကမိုင်းယူ105မိုင်တွင်ညီနောင်မဟာမိတ်သုံးဖွဲ့အုပ်ချုပ်ရေးအောင်ပြည်သူစေယုံကြီးဖွင့်လှစ်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မူဆယ်မြို့နယ်မိုင်းယူ105မိုင်ဒေသတွင်ညီနောင်မဟာမိတ်သုံးဖွဲ့၏အုပ်ချုပ်မှုအောက်တွင်ပြည်သူစေယုံကြီးတစ်ခုဇူလိုင်လ10ရက်နေ့ကစတင်ဖွင့်လှစ်ခဲ့ကြောင်းဒေသတရင်အများအယသိရပါဗျ။အရခတက်တော် ULAAA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDJP MNDA နှင့်ပလောင်ပြည်သူ့လွတ်မြောက်ရေးတပ်ဦး PSL TNL ပါဝင်သောညီနောင်မဟာမိတ်သုံးဖွဲ့၏ဦးဆောင်မှုဖြင့်ထိုစည်းရုံကိုမေလလယ်မှစတင်ပြင်ဆင်ခဲ့ပြီး၃လနီးပါးအကြာမှဖွင့်လှစ်နိုင်ခဲ့ခြင်းဖြစ်တယ်လို့သိရပါဗျ။ယခင်ကမိုင်းယူ105မိုင်ဒေသခံများသည့်ကျေးလက်ကျန်းမာရေးစည်းကမ်းများကိုသာအားကိုးခဲ့ရပြီးစည်းရုံတယောက်ကူတာရန်လိုအပ်ပါက မူဆယ်သို့မဟုတ်နမ်ခန်စေယုံများသို့တွားရောက်ခဲ့ရတယ်လို့သိရပါတယ်။လက်ရှိမှာမိုင်ယူ105မိုင်စေယုံတွင်ဂရင်62လုံးပါရှိပြီးသွေးစစ်ကြောကရှာဖွေခြင်းဓာတ်မှန် X-ray ultrasound နှင့်အခြားဆေးဝါးကုသမှုများကို24နာရီလုပ်ငန်းဖွင့်လှစ်ထားတဲ့အပြင်လိုအပ်နေသေးသည့်ကုသမှုများကိုလည်းဆက်လက်ဖြည့်တင်းသွားမယ်လို့သိရပါတယ်။ဖွင့်ပွဲအခမ်းအနားသို့ညီနောင်မဟာမိတ်၃ဖွဲ့မှအုပ်ချုပ်ရေးကော်မတီများတန်ကာတော်များရမီရဖများရင်ကျေးမှုအဖွဲ့များနှင့်ဒေသခံပြည်သူများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။105မိုင်ဒေသသည်2023ခုနှစ်ဒီဇင်ဘာလ14ရက်တွင်ညီနောင်မဟာမိတ်၃ဖွဲ့ကတင်ပိုက်ထိန်းချုပ်ခဲ့သည့်နေရာဖြစ်ပြီးယခုစည်းရုံးဖွင့်လှစ်မှုသည်ဒေသခံများ၏ကျန်းမာရေးလိုအပ်ချက်များကိုဖြည့်ဆည်းပေးရာတွင်အရေးပါသောခြေလှမ်းတစ်ရပ်ဖြစ်သည်ဟုဒေတာခံများကပြောကြားထားပါတယ်ရှင်အခုဆက်လက်ပြီးတော့တက္ကသကျောင်းသားဟောင်းများအင်အားစုအဖွဲ့ဝင်ကိုဖိုင်ဖြိုးမင်းခေါ် DA နှင့်တကုံတက္ကသိုလ်ကျောင်းသားများတမကအလုံးမှုဆောင်ဟောင်းကိုရှင်းဝင်အောင်တို့ကိုစစ်ကောင်စီကထောင်တန်120စီချမှတ်တဲ့တရင်ကိုတင်ဆက်ပေးပါမယ်တက္ကသကျောင်းသားဟောင်းများအင်အားစုအဖွဲ့ဝင်တဦးဖြစ်သူကိုပိုင်ဖြိုးမင်းခေါ် DA နှင့်တကုံတက္ကသိုလ်ကျောင်းသားများတမကအလုံးမှုဆောင်ဟောင်းကိုရှင်းဝင်အောင်တို့ကိုစစ်ကောင်စီကထောင်တန်120စီပြည်တံချမှတ်လိုက်ကြောင်းတက္ကသကျောင်းသားဟောင်းများအင်အားစုမှတရင်ထုတ်ပြန်ပါတယ်။၎င်းတို့နှစ်ဦးကိုအကြံဖတ်စစ်ကောင်စီက2024ခုနှစ်အောက်တိုဘာလ9ရက်နေ့တွင်အေစင်းအကြောင်းပြကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပြီးအင်းစိန်ထောင်ထောင်တွင်မှတရားရုံးမှ19ရက်2လ2025ခုနှစ်တွင်905ကဖြင့်ထောင်တန်3နှစ်အမိန့်ချမှတ်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့နောက်ဗိုလ်တော်ခရိုင်မှတရားရုံးမှ26ရက်6လ2025တွင်ပုံမှန် 52 ကဖြင့်ထောင်တန်9နှစ်ပုံမှန် 50 ညဖြင့်ထောင်တန်10နှစ်ထပ်မံအမိန့်ချမှတ်ခဲ့ပြီးစုစုပေါင်းထောင်တန်120စီချမှတ်ထားတယ်လို့သိရပါတယ်ရှင်။စေုပ်စုထိန်းချုပ်ထားသော Facebook page များကိုချက်ချင်းအရေးယူပေးပါရန်မက်တာဥက္ကဋ္ဌတန် Defers မြန်မာ Democracy စပေးပို့တဲ့တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်။စေုပ်စုထိန်းချုပ်ထားသော Facebook page များကိုချက်ချင်းအရေးယူပေးပါရန်မက်တာဤကဘာလုံးဆိုင်ရာရေးရဥက္ကဋ္ဌဂျိုးကက်ပလန်တန်စတင်ဆောင်ပေးပို့ခဲ့ကြောင်းDefense မြန်မာဒီမိုကရေစီမှတရင်ထုတ်ပြန်ပါတယ်2021ခုနှစ်တွင် Facebook ၏ Megan Company Matter သည်စစ်အုပ်စုအား၎င်းတို့၏ platform များမှပိတ်ပင်မည်ဟုကြေညာခဲ့တော်လဲယခုချိန်ထိစစ်အုပ်စု Facebook page များသည်ဝါရများဖြန့်ဝေပေးခြင်းတရားဝင်မှုများပေးခြင်းနှင့်အကြမ်းဖက်စစ်အုပ်စုတစုကိုအထောက်ပံ့များကူညီပေးခြင်းတို့ကိုဆက်လက်လှုံ့ဆော်နေတယ်လို့ဖော်ပြထားပါတယ် Matter သည်၎င်း၏ကိုပိုင်ချမှတ်ထားသည့်စီးမင်းများကိုတေးချစွာကန့်တွယ်ရမည့်အချိန်ဖြစ်ပြီးစုစုဝါရပြန့်ချီရေးများကိုရက်တန်းကရရမှာဖြစ်တယ်လို့ဆိုထားပါရဲ့ရှင်အခုနောက်ဆုံးအနေနဲ့ကော်တူးလေးလေယာဉ်နဲ့စိုက်ပျိုးရေးဌာနနဲ့ KNU စီးပွားရေးကော်မတီတို့မှလေယာဉ်လုပ်ငန်းလုပ်ကိုင်ရမှာအဆင်ပြေစေဖို့ကူညီထောက်ပံ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်ကော်တူးလေးလေယာဉ်နဲ့စိုက်ပျိုးရေးဌာနဗဟိုနဲ့ KNU စီးပွားရေးကော်မတီ KECS တို့ကပံ့ပိုးပေးသောမျိုးစဘာများဖြင့်ဖန်ကန်လေယာဉ်စိုက်ပျိုးရေးဌာနမှ OC ကမျိုးစဘာ10ဧကကိုစိုက်ပျိုးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်ဒါအပြင်ဖန်ကျိုင်ကော်တူလေးလေယာနဲ့စိုက်ပျိုးရေးဌာနပြည်သူများစဘာစိုက်ပျိုးရေးလုပ်ကံရမှာအဆင်ပြေစေဖို့အတွက်စိုက်ပျိုးမြေများတွင်ရေနှုတ်မြောင်းများတူဖော်ပေးခဲ့တယ်လို့ဆိုပါရယ်အလားတူတောဦးတောင်ကိုခိုင်လေယာနဲ့စိုက်ပျိုးရေးဌာနကလည်းပြည်သူများထံကိုမျိုးစဘာပေးခြင်းဧက400အတွက်စိုက်ပျိုးရန်လှူအားကငွေထောက်ပံ့ပေးခြင်းများလှူဆောင်ပေးခဲ့တယ်လို့သိရပါရယ်ဒါအပြင်ပြည်သူများလေယာလုပ်ငန်းလုပ်ကံရမှာအဆင်ပြေမှုရှိစေဖို့အတွက်လေထုံဆက်များပံ့ပိုးကူညီပေးခဲ့တယ်လို့ဖော်ပြထားပါရယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမင်းစစ်သွင်းနဲ့ခါရှဲရုကပေးပို့ထားတာဖြစ်ပါရဲ့ရှင
် Radio NUG သတင်းစီမံခင်ဗျာအခုတကတော်လန်ခင်ဗျာအစီအစဉ်မှာစောဝေရေးဖွဲ့ထားပြီးလွန်လန်တွေဦးခန်းစားရွတ်ပတ်ထားတဲ့လူဦးရထားဆိုတဲ့တော်လန်ခင်ဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါလေ
နွေဦးယထာမြစ်ကိုဆန်တဲ့ယထာနဲ့အေးခဲဝတ်ကျင်းကိုပြန်ခံစားမှုကရန်ကုန်ကဖြူကိုတို့လက်တွေကငိမ့်ချမ်းမြည်နဲ့မငိမ့်ချမ်းမြည်ကိုကြီးကယထာကိုစီးပြီးစိတ်ကဆန်ရသလိုမွေးရမြည်ကိုပြန်ရောက်ตาရတဲ့အရက်မှာตาရမနေဘူးယထာကြီးခုတ်မောင်းပြီးတော့ Hudson River မြစ်ကလှမ်းမိတယ်မင်းတို့မြစ်တွေတန့်ရလားတဲ့ဆက်ရောကိုပါညစ်ပတ်တဲ့ယောက်ျားအစုအဖွဲ့ကြီးနှစ်ဖွဲ့ကြောက်ပေါ့တန့်ပေမဲ့မတန့်တော့ဘူးလို့ မြစ်ရဲ့ရီမောတံကယထာဘော်တိတက်စီလိုက်ပါလာတယ်။တောင်တွေမှာအစိမ်းရောင်သဘင်တွေနဲ့ကတုံးရိတ်ထားတဲ့မွေးမြေကတောင်တွေကိုတတိကရသွားပြန်ရော။ယထာကြီးခုံမောင်းပြီးတော့ကောင်းကင်ကအလိုလိုကြလာတာဆိုလို့ကန်ဆိုးမိုးမောင်ပဲရှိတယ်။ကန်ကောင်းမှုကတော့ပြည်သူမှာပြည်သူပဲရှိတာမို့ပြစ်စရာရှိတာလည်းပြစ်ချစ်စရာရှိတာလည်းချစ်မုန်းစရာတွေကတော့ drone ပေါ့ drone ဘယ်တော့မှရှုံးမခံဘူးဆိုတဲ့တော်လှန်နေသူလူအလုံးကိုအယိုးအည်ပါမကြံတဲ့အထိပြပရောက်တွေကအကြီးကြီးတွေမပြောတော့ပါဘူးအသက်ပေးနေပေးခဲ့ကြသူတွေအမြဲဥညွတ်စွာယထာကြီးခုံမောင်းပြီးတော့ဘယ်ဘက်မှာမြင့်ညာဘက်မှာတောနဲ့တောင်းအလေကယထာယထာပေါ်မှာလူတွေတန်ရာအနာတရနဲ့ကငါတယောက်ထဲလာညာဘက်တောလန်းလေးပေါ်မိသားစုကားလေးတွေတွေ့မိတော့အိမ်လွမ်းစိတ်ကရင်ပတ်ထဲတောမိလို့လောင်းငါရှင်နေမှအိမ်ပြန်နိုင်မယ်ဆိုတဲ့စိတ်ကပဲဒီစိတ်ကပဲရင်တောမိကိုနှိမ့်သက်ယထာကြီးခုံမောင်းပြီးတော့အခွင့်တင့်တင့်မတင့်တင့်ကုလသမဂ္ဂကိုလည်းရှုတ်အိမ်ဖြူတော်ကိုလည်းရှုတ်ငါတို့တိုင်းပြည်ပြာကြအောင်လောင်တဲ့မိတွေသူတို့ကိုကူအောင်ပေါ့စိတ်ထားကရောက်တယ်နော်2021ဖေဖော်ဝါရီတရက်ကတည်းကမဖြူစင်တော့တဲ့အနုပညာသမားပါအမြင့်ဖြတ်ဖို့အတွက်ပေးရင်လဲငရဲရောက်ပါစေယထာကြီးခုံမောင်းပြီးတော့အယ်ဘန်နီကလွတ်တော်နဲ့အုတ်ချုပ်ရေးအန်ဝိုင်စီကစီးပွားရှာတယ်မြို့မြို့ကြီးတဲ့ကြတော့ယထာကသမုတ်တရာအောက်မြေအောက်ကသွားမြို့ပြင်ရောက်တော့မြစ်ကိုယထာကစီးပြန်တယ်တိမ်တွေကတီးပွင့်လို့မြစ်မှာအရိတ်ထင်ယထာမှာလွမ်းရိတ်စင်လေတိုက်ရင်ရွက်လွင့်လေမတိုက်ရင်တက်ရောလက်ရောတို့ပြည်သူတွေညီရက်လာဟိမမင်းနဲ့ညီမညီပန်းတိုင်ဘူရာရောက်လူလူယထာကြီးခုံမောင်းပြီးတော့မြို့ကြီးပြကြီးကိုဖြတ်မြို့လေးရွာလေးကိုဖြတ်ပင်လယ်ကိုဖြတ်တောင်ကိုဖြတ်တောကိုဖြတ်လေခွင်းကိုဖြတ်မြစ်ကိုဖြတ်ချောင်းကိုဖြတ်ဖြတ်ရမှာတွေအကုန်ဖြတ်တတ်ရမှာတွေလည်းအကုန်တတ်အလံမျိုးစုံအယောင်မျိုးစုံဘဝမျိုးစုံတင်လို့ဘဝမျိုးစုံကလည်းယထာကြီးကိုတင်လို့ရန်သူတွေကိုဖြတ်ခရီးဆုံးဟာနေပြည်တော်ကိုသိမ့်ဖို့မသိမ့်နိုင်သေးတဲ့၍ယထာကြီးခုံမောင်းပြီးတော့သိမ့်ပြီးရင်ရတ်တော့နေပြည်တော်သိမ့်ပြီးရင်ယထာကြီးရတ်တော့ရတ်တော့ယထာကြီးရတ်လို့ရပြီယထာကြီးရတ်တော့ယထာစောဝေ
ပြည်ကြီးရေရှမ်းခြင်းကဲ့သို့သောတဘာဝဘေးရန်နေရာများအတွက်ပြည်သူများလိုက်နာဆောင်ရွက်ရန်အကြံပြုချက်များဘေးရန်နေရာမကြရောက်မီအချိန်ကလေးကအစားအစာနဲ့ပုံမှန်တောက်သုံးနေကြစီဝါရီပရိသတ်နေတာစီစတာတွေကိုတနက်နေ့များစုဆောင်ပြင်ဆင်ထားပါမိုးရံလေးတံခန့်နိုင်တဲ့အဆောက်အုံနေရာတွေမှာနေထိုင်ပါအဝတ်စားတွေကိုရာသီဥတုနဲ့လျော့ညီးပြီးကျန်းမာရေးနဲ့ညီညွတ်အောင်ဝတ်ဆင်ပါရေမျိုးစားတွေအမဲ့လွန်အစားအစာတွေနဲ့ရင်းနှားစားတွေကိုမစားပါနဲ့အစားအစာတွေရင်းမနာအောင်ဖုံးအုပ်ထားပါရေတန့်စေတော့ကလိုရင်းခတ်ထားတဲ့ရေဒါမှမဟုတ်ကြိုချက်ထားတဲ့ရေကိုတောက်သုံးပါရင်လုံးအိမ်သားကိုစနစ်တကျအသုံးဆွဲပါတကူရေတန့်ရှင်းရေကိုအလေးထားဆောင်ရွက်ပါအစာမစားမီအစားအစာပြင်ဆင်ခြင်းမပြုမီအိမ်သားသွားပြီးတိုင်းနဲ့အညစ်အကြေးတွေကိုကင်တွယ်ပြီးတိုင်းလက်ကိုဆက်ပြားနဲ့တေးချစွာဆေးကြောပါအမိုက်တွေကိုမြေမြုပ်ခြင်းမီးရှို့ခြင်းအမိုက်ပုံကိုထုံဖြူခြင်းစတာတွေကိုပြုလုပ်ပြီးအမိုက်တွေကိုတေးချစွာဆွန့်ပြစ်ပါရှင်ကိုက်မခံရအောင်ဂယုဆိုင်နေထိုင်ပါမြေသည့်အချိန်မှမဆိုချက်နှောင်ဖြစ်တာအိပ်ဆက်ပါပိုးလောက်လန်းတဲ့ချင်းနှိမ်နေလုပ်ငန်းတွေကိုပူပေါင်းဆောင်ရွက်ပါ။မွေးစိုးအန်နီရဲ့လျှက်စစ်ဓာတ်လိုက်မှုအန်နီရဲ့တိကြိုက်တန်ရာရမှုအန်နီရဲ့ကိုဂရုပြုပါ။ဘေးအန်နီရဲ့ကြောက်ရောက်ပြီးနောက်အဆုတ်ရောဂါဝမ်းပြက်ဝမ်းလျှော်ရောဂါမွေးစိုးအန်နီရဲ့တိကြိုက်တန်ရာရရှိမှုစတဲ့ကျန်းမာရေးပြဿနာတွေဖြစ်ပွားပါကကျန်းမာရေးဝန်ထမ်းတွေစီကိုဆက်သွယ်ပါ။ရေကြီးရေရှမ်းပြီးနောက်လိုက်နာရမည့်ကျန်းမာရေးဆိုင်ရာအချက်အလက်များမုန်တိုင်းတိုက်ခတ်ပြီးနောက်မိုးသည်ထန်စွာရွာသွန်းမှုနဲ့ရေကြီးမှုကြောင့်ရေကားတဆင့်ကူးစက်တက်တဲ့ရောဂါတွေဥပမာတိုက်ဖိုက်ရောဂါLeptospirosis ယောဂာနဲ့ယောဂမျိုးသဲဆောင်တဲ့ပိုးမွားကောင်တွေကတဆင့်ကူးစက်တတ်တဲ့ယောဂာတွေဥပမာငှက်ဖျားယောဂာနဲ့သွေးလွှင့်တို့ကူယောဂာတွေဖြစ်ပွားနိုင်ခြင်းများနိုင်ပါတယ်။ရေတောက်သုံးရေကိုစိတ်ချရတဲ့ရေအရင်းမြစ်ကနေရယူသုံးဆွဲပါ။အစာအစာကိုကြက်အောင်ချက်ပြုတ်ပါ။စားကျွင်းစားကြံတွေကိုစနစ်တကျဆွန့်ပစ်ပါ။တကူရေတန့်ရှင်ရေအစာမစားမီလက်ဆေးပါ။အိမ်သာအသုံးပြုပြီးတိုင်းလက်ဆေးပါ။ ရေမစီးပဲဝတ်နေခြင်းချင်းမပေါက်ပွားစေရန်အိမ်တွင်းနဲ့အိမ်ပတ်လည်ရှိရေဝတ်တဲ့နေရာတွေကိုရှင်းလင်းပါကြည်ကျက်ခြင်း Leptospirosis ကဲ့သို့ရောဂါတွေမဖြစ်ပွားစေဖို့ကလေးတွေကိုရေကြီးနေတဲ့နေရာကရေထဲမှာဆော့ကစားခြင်းမပြုစေရပါတန်ရှင်းရေပတ်ဝန်းကျင်ကိုရှင်းလင်းပါချင်းပေါက်ပွားရာနေရာတွေကိုဖယ်ရှားပါမတန်ရှင်းသောအစားအစာများရေကြီးနေတဲ့နေရာကရေနဲ့ထိတွေ့မိတဲ့အစားအစာတွေနဲ့ပျက်စီးသွားတဲ့အစားအစာတွေကိုစွန့်ပစ်ပါ။သင်ဒါမှမဟုတ်မိသားစုဝင်တဦးကူးစက်ရောဂါလက္ခဏာတစ်ခုခုဖြစ်ပွားပါကဆရာဝန်နဲ့ချက်ချင်းပြသပါ။အထူးသဖြင့်သင်ဟာကယ်ဆယ်ရေးစခန်းမှာရှိနေပါကတခြားသူတွေကိုရောဂါကူးစက်ပြန့်ပွားခြင်းကနေကာကွယ်စေနိုင်ပါတယ်။ကျန်းမာရေးဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရ
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။ဒီကနေ့မနက်ခင်းရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တော်လရေးတေဂီတာစီစဉ်မှာနီယိုတီဆိုထားတဲ့ Non-Profit Soldiers ပရဟိတစစ်သားဆိုတဲ့တော်လရေးတီသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Fuck yes, I'm ready. All right, let's shoot them down. Sipping that good night, feeling like a pimp, man, I'll tell you. Diving in and I got me a drum hook. That good shallow, she got a chin, so we'll chose on it. Boy, I'm a missile, my cheese, my milk, tea, shammy, the bingo. The deep need, tiny, cheese, my baby, my shield, my killie, tarico, yip, me, I'm cool, eat a limo. Being a tinsel, me, boy, I'm a pitch, remo. The dope, tiny, got, oh, sign him, I'm you, nilo. So they can go, she, the job, ego, boy, we shake, but she take a trail, the man, I play, go, big, and yellow, cheese, and me. We met a tally, charge, and me. We met, suck, to me, shout, and throw it down it. That we got a sheeny, the lamb, I'm trying, pia, tang, it, a kid, him, the suit, and me, let me see, go, tan, I'm a map, and yell, long, and lamb, get, yeah, 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 yeah,
လည်းပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။